ငငိပြတနာတွေကိုဖြည့်ရှင်းနိုင်မှုအစိုးရနဲ့တက်မတော်ဘက်ကခိုင်မာတဲ့ဂရီတွေမပေးဘဲနဲ့တော့ KIO KIA အဖွဲ့က NCA အပြည့်ရစာချုပ်မှာလက်မှတ်ရေးထိုးမဲ့အလားအလာမမြင်တဲ့အကြောင်းပြပရောက်ကချင်းအဖွဲ့စည်းတချို့ကပြောပါတယ် NCA စာချုပ်မှာ KIO အဖွဲ့ကလက်မှတ်ရေးထိုးလာစေရေးဆွေးနွေးတိုက်တွန်းဖို့နဲ့ကချင်း IDP ဒုက္ခသည်စခန်းတွေကိုအင်္ဂါနေ့ကဒေါအောင်ဆန်းစုကြည်တွားရောက်ခဲ့တဲ့ခီးစဉ်အပြီးမှာအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုကိုညောင်ဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမနေ့အင်္ဂါနေ့ကကချင်ပြည်နယ်မြေကြီးနားမြို့ကိုတွားရောက်ခဲ့ပြီးကချင်လူမှုခေါင်းဆောင်တွေနဲ့ Palm Spring Hotel မှာတွေ့ဆုံခဲ့တာပါတနင်္ဂနွေလုံးအပြည့်ရည်စာချုပ် NCA မှာကချင်လူ့လတ်ရေးအဖွဲ့ KIO KIA ကပါဝင်လက်မှတ်ရေးထိုးပြီး27ရာစုပင်လုံးကြီးလာကံမှာပါဝင်ကြဖို့တော်ဆန်းစုကြည်ကတိုက်တွန်းဆွေးနွေးခဲ့တာဖြစ်ပါတယ်အဲ့လိုတိုက်တွန်းရမှာ NCA လက်မှတ်ထိုးရေးကို KIO ကလည်းလက်ခံထားပြီးသားလို့တော်ဆန်းစုကြည်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့NCA ကိုအပိသက်မဆွေးနွေးရသေးတာကြောင့်ဆက်ပြီးဆွေးနွေးနေရဆဲဖြစ်ပြီးလက်ခံနိုင်တဲ့အနေအထားရောက်ရင် NCA ကိုလက်မှတ်ထိုးမယ်လို့ KIO ဘက်ကသဘောထားရှိကြောင်း KIA ဒုစီဦးစီးချုပ်ဗိုလ်ချုပ်ခွန်မော်ကသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အစိုးရနဲ့တက်မတော်ဘက်ကခိုင်မာတဲ့ကတိတွေမပေးဘဲနဲ့တော့ KIO KIA က NCA စာချုပ်မှာလက်မှတ်ထိုးနိုင်ဖို့အလားအလာမမြင်ကြောင်းသုံးသပ်သူကတော့ဒီတိန်အခြေဆိုင်ကချင်အမျိုးသားအစည်းအရုံးရဲ့ဗဟုအလုပ်မှုဆောင်ကော်မတီဝင်မခေါ်ခွန်စာဖြစ်ပါတယ
်။ Sensi လက်မှတ်ထိုးဖို့ကိစ္စဆိုတဲ့ဘာညာဆိုတဲ့ကိစ္စက KIO KIA က1994ခုနှစ်ခေတ်ကစပြီးတော့မှအပြည့်ခရစရေးစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်တယ်။လက်မှတ်ရေးထိုးပြီးတော့မှအပြည့်ခရစရေးရစစ်တပ်ကနေထိုးဖောက်တဲ့အတွက်ကြောင့်မလို့ကနေ့စစ်ပေါ်တွေပြန်ဖြစ်လာတဲ့အပိုင်းတို့ဖြစ်တယ်။အဲ့ဒီအခါကျတော့နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အတွက်ခိုင်မာတဲ့ကတိခံဝင်ချက်တွေရှိနေရတော့ NCA ကိုထိုးဖို့ဆိုတဲ့ပြဿနာကအခက်အခဲတွေရှိတယ်။မဖြစ်နိုင်ဘူးဆိုတဲ့အနေအထားမျိုးရှိတယ
်။အရင်စေအစိုးရနဝတလက်ထက်မှာအပြည့်ရညီညာရေးလုပ်ခဲ့မှုတဲ့ KIO ဟာအခုတခါ NCA စာချုပ်ကိုအလွယ်တကူလက်မှတ်ထိုးပြီးမှကချင်ဒေသမှာတက်မတော်အင်အားပိုတိုးချလာပြီးကချင်အဖွဲ့အစည်းတွေပေါ်ထိန်းချုပ်လာမှမျိုးကိုတော့အပြစ်မခံနိုင်ဘူးဆိုတဲ့အယူဆမျိုးကချင်လူထုကြားမှာရှိနေတာပါ။နောက်မှတက်မတော်ဘက်ကအလွယ်တကူဂရိဖောက်ဖျက်တာမျိုးမလုပ်ရအောင်ဂျားသက်သေးနိုင်ငံတကာအဖွဲ့အစည်းတွေရဲ့ကြီးကြပ်မှုအောက်မှာ NCA ကိုလက်မှတ်ထိုးဖို့လိုတယ်လို့မခေါ်ခွန်စာကထောက်ပြပါတယ
်။ဒီနေ့အနေထောက်ပြန်လဲတုံ့တက်ကြည့်တဲ့အခါမှာတက်မတော်ကလည်းစစ်တပ်ကလည်းတိုင်းရင်းသားတွေပေါ်မှာအယုံကြည်မရှိဘူး။တိုင်းရင်းသားတွေကလည်းစစ်တပ်ပေါ်မှာယုံကြည်မှုမရှိဘူး။အဲ့ဒီအခါကျတော့အဲ့ယုံကြည်မှုရှိလာအောင်ဂျားထဲမှာသမားသမားကြကြနဲ့ဗက်မလိုက်ဖဲနဲ့ရက်တည်နိုင်တဲ့အကဲဖြတ်အဖွဲ့အစည်းတွေပါလေကခိုင်ခိုင်မာမာဖွဲ့စည်းဖို့လိုမယ်။အဲဒီခိုင်ခိုင်မာမာမဖွဲ့စည်းဘဲနဲ့ NCA လက်မှတ်ထိုးခိုင်းပြီးတော့မှအကြောင်းအမျိုးမျိုးပြပြီးတော့မှနှောင့်နှေးကြမ်းကြောက်အောင်လုပ်ပြီးတော့မှအမြင့်ဖြတ်ချေမျိုးရေးဆိုတဲ့ပုံစံမျိုးတွေလုပ်လာမယ်အနေအထားမျိုးတွေကိုကျွန်တော်တို့ကတွေ့ရလေ
။ဒီလိုတောင်းဆိုနေရတာကလည်းစစ်တပ်အပေါ်မှာဒေါ်ဆန်းစုကြည်နဲ့ NLD ပါတီကနိုင်ငံရေးဩဇာလွှမ်းမိုးနိုင်ခြင်းမရှိဘူးဆိုတော့တိုင်းသားတွေဘက်ကသုံးသက်ထားခြင်းကြောင့်ဖြစ်တယ်လို့မခေါ်ခွန်စာကဆိုပါတယ
်။ဒေါ်အောင်ဆန်းစုကြည်အပေါ်မှာလည်းကျွန်တော်တို့ကအကောင်းမြတ်အနေနဲ့ကြည့်မယ်ဆိုရင်သူ့ရဲ့အခက်အခဲတွေကိုကျွန်တော်စာနာတယ်၊နားလည်တယ်။ဒါပေမဲ့လို့စစ်တပ်ကိုသူမလွှမ်းမိုးနိုင်တဲ့အခါကျတော့ဒီစစ်တပ်ရဲ့ပြတ်စက်တစ်ခုမှသူကဒီအခါမှဒီလောကဆိုဒီလောကဆိုတဲ့အတိုင်းမျိုးဖြစ်လာတယ်။သူဖြစ်ချင်တဲ့ဟာတွေကစစ်တပ်ကသဘောမတူဘူးဆိုလို့ရှိရင်ဘယ်လို့မှမဖြစ်နိုင်ဘူး။ဒီနေ့တို့ကြောင့်မလို့နိုင်ငံတကာတောင်းကြည့်ထင်းထင်းရေးအဖွဲ့ကြီးအကဲဖြတ်အဖွဲ့ကြီးအဲ့ဒါတွေအကုန်ပါဝင်ပြီးတော့မှဒီညီညာရေးလုပ်ငန်းစဉ် process တစ်ခုလုံးအပေါ်မှာအာမခံပြီးတော့မှလုပ်တဲ့ဟာမျိုးကိုကျွန်တော်ကလိုချင်တာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ကချင်ခရီးစဉ်အတွင်းဝိုင်းမော်မြို့နယ်ကစေဘေးရှောင် IDB စခန်းတွေကိုတွားရောက်ခဲ့ပြီးစစ်ရှောင်စခန်းကပြည်သူတွေရဲ့လိုအပ်ချက်ကိုအတတ်နိုင်ဆုံးဖြည့်ဆည်းပေးမယ်လို့ကတိပေးသွားပါတယ်ကချင်ဒေသမှာစေဘေးရှောင်တို့ကတဲ့ IDB စခန်း6ခုရှိပြီးတချို့စခန်းတွေမှာအရေးပေါ်အကူအညီတွေအခုထိလိုအပ်နေသေးပဲလို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောနေတာပါနိုင်ငံတကာလူသားချင်းစာနာတဲ့အဖွဲ့တွေကတွားရောက်ပံ့ပိုးကူညီပေးခြင်းပေမဲ့လမ်းခီးမှာတားမြစ်မှုရှိတာကြောင့်အကူအညီတွေမရဘဲဖြစ်နေပါတယ်ဒီလိုအတားအဆီးတွေကိုဖယ်ရှားပေးဖို့မေတ္တာရပ်ခံတယ်လို့ပြောသူကတော့ကနေဒါနိုင်ငံသားကချင်တိုင်းသားအဖွဲ့အစည်းရဲ့အထွေထွေအတွင်းဘူးဂျွန်လာဆန်းဖြစ်ပါတယ်
နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပေါ့နော်ကချင်ပြည်နယ်ကိုလာရောက်တာကိုဝန်တာချေဆိုပါတယ်အဲဒီလိုလာရောက်တဲ့အတွက်ကြောင့်မလို့ချင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုပို့ပြီးတော့တွေ့မြင်နိုင်မလို့မျှော်လင့်ပါတယ် Let me change the team in Biro, a chimpine, Yinchan, Yapune, the two city go Yap Biro, Taiwan machine of Solushi and the IDP, yeah, chain, let the need from Pyongdan and about no. Biro, the chimpine, Suya and Lebe, let me map, Biro, Bamboo and Melosarum, your limber. The Nangaga top and the collection of Lula Swat or Lampin position by.
ကချင် ဒေသ မှာ စီပေးဆောင်ဒုက္ခသည် 3,200 လောက် ရှိပြီး နိုင်ငံ တော် အတိုင်ပင်ခံ ရုံး ဝန်ကြီး ဌာန အနေနဲ့ ကချင် ဒုက္ခသည်တွေ အတွက် ကျပ်သိန်း 3,000 လှူဒန်းဖို့ စီစဉ်ထားပါတယ်ခင်ဗျာ